တရုတ်နိုင်ငံမှာ10ဖေဖော်ဝါရီလတည်းကျင်းပမဲ့အိုလံပစ်အားကစားပွဲကိုအမေရိကန်ကတတ်မှန်ရရသတိမဖို့စဉ်းစားနေတဲ့အကြောင်းတမန်ဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
There is a foreign diplomatic boycott of the Beijing Olympics.
Something we're considering.
ဒီဂျင်းမီယိုကအိုလံပစ်အားကစားပွဲကိုတတ်မှန်ရနေတဲ့သတိမမဲ့အစီအစဉ်ကိုထောက်ခံလာဆိုတဲ့ဒိန်းတောင်ရဲ့အမေကိုစဉ်းစားနေတဲ့ဖြစ်ပါတယ်လို့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံထက်သေးအစိုးရတစ်စီတစ်ပိုင်းဖြစ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အင်ဗီယိုမှာကြာတော့လေးတွေ့ဆုံနေမှာသနားပိုင်တင်ပြောဆိုသွားတာပါ။ဒင်းလာနေတုန်းကတရုတ်တမန်ရှီချင်းဖြစ်နေအွန်လိုင်းထက်သေးတွေ့ဆုံရမှာတော့ဒေတာနဲ့တင်ငင်ရေးပြည်ခတ်တွေကိုရှောင်ရှားရေးနိုင်ငံခေါင်းဆောင်တွေလူလာတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွေမျိုးချွတ်ဖောက်မှုတွေပေါ်ထိမြောက်တုတ်ပြန်မှုသနားပိုင်တင်ဖိအားတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်ဆိုရတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ်အိုလံပစ်အားကစားပွဲကိုတန်တမာရေးရသတင်းမမဲ့အစီအစဉ်ကိုမကြာခင်ကြီးညာဖို့ရှိနေတယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကအင်္ဂါနေ့မှာဖော်ပြရတာပါတန်တမာရေးနည်းနဲ့သတင်းမမဲ့အစီအစဉ်ရအားကစားသမားတွေပြောင်းလဲဝင်ရမှာဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေကတော့တည့်ရောက်မှာမဟုတ်ပါဘူးဒီပြည်စံနဲ့ပတ်သက်လို့တရုတ်သံနဲ့အွန်လိုင်းထည့်သည့်တွေ့ဆုံမှာမဆိုးနေဖြစ်ဘူးဆိုပြီးတော့လည်းအင်ဂျီရိုဘက်ကပြောဆိုထားပါတယ်
အမေရိကန်နိုင်ငံရဲ့2020သမ္မတရွေးကောက်ပွဲမှာအမေရိကန်နိုင်ငံသူတွေချာသဘောထားကွဲပြားမှုတွေကြီးထွားအောင်ကွန်ပျူတာဆိုင်ဘာနည်းပညာသုံးချောင်းဝင်နှောက်ယှက်မှုမှာပေါင်ပတ်သက်မှုနဲ့အီရန်နိုင်ငံသားမှုကိုအမေရိကန်တရားရေးဌာနကနေတတိပင်းနေမှာအရေးကြီးတန်းခတ်လိုက်ပါတယ်။ဆိုင်ယီမိုဟာမက်ဟူစိန်မူဆာကဇာမီနဲ့ဆာဂျက်ကရှန်တို့နှစ်ဦးဟာ2020ဩဂုတ်လနဲ့နိုဝင်ဘာလတွေတုန်းကဒီနေ့အနည်းဆုံးတစ်ခုရဲ့ရွေးကောက်ပွဲဆိုင်ရာ website မှာဖော်ပြထားတဲ့အချက်လက်တွေကိုသုံးပြီးမဲဆန္ဒရှင်တွေစီကိုချိန်ချောက်တဲ့ email တွေပို့ပြီးမဲပေးမှုကိုအနှောက်အယှက်ပေးခဲ့တယ်လို့တခြားပြည်နယ်တွေမှာလည်းခုလိုလုပ်ဖို့ကြိုးစားခဲ့တယ်လို့ American တရားရေးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်သူတို့နှူးကရွေးကောက်ပွဲဆိုင်ရာအခြေခံအဆောက်အအုံတွေအတွက်အန္တရာယ်ရှိစေနိုင်တဲ့မှားရတဲ့သတင်းအချက်လက်တွေပါတဲ့ video တွေရိုက်ကူးဖြန့်ချိခဲ့တဲ့အပြင်ရွေးကောက်ပွဲဆိုင်ရာသတင်းမှားတွေဖြန့်ဝေနိုင်ဖို့အမေရိကန်သတင်းမီဒီယာကုမ္ပဏီတွေရဲ့ကွန်ပျူတာကွန်ရက်တွေထဲမှာခိုးဝင်ခဲ့တယ်လို့လည်းပြောပါတယ်။သူတို့ရဲ့စ조사ချက်တွေကို FBI နဲ့သတင်းမီဒီယာတွေရဲ့ cyber လုံခြုံရေးတွေကတားဆီးနှံခဲ့တယ်လို့လည်းပြောပါတယ
်။ဒီအမေရိကန်ဗန်မနက်ဖြန်မြန်မာပိုင်းအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ32kHz 9395 9383ပိုင်းထိုမီတာ49 kHz 6.53 ညပထမပိုင်းဝက်မှာလိုင်းလက်မီတာ190 kHz 1505လိုကနေပြီးထုတ်လွှင့်နေပါရခြင
်း American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချက်နေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်ရနေတဲ့နောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကရောဂါကြောင့်နေရာဆုံးခွာရသူတွေသိသသာတိုးလာနေပြီးစံနာမှုအကူအညီတွေလည်းအရင်ကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ
် According to UNHCR since February 1st a record high of 234,000
ဖေဖော်ဝါရီလနေ့နောက်ပိုင်းနေရာဆုံးခွာသူအမျိုးသမီးအမျိုးသားနဲ့ကလေးအရွယ်တွေဟာ 23,460 အထိစံချိန်တင်များပြားခဲ့တဲ့အကြောင်း UNHCR ကပြောပါတယ်အခုလောက်ကမှ 38,600 ကနေထပ်တိုးလာတာကြောင့်အရင်ကတည်းကစံနာမှုဆိုင်ရာအချက်အလက်ကြုံရတဲ့အခြေအနေတွေပိုဆိုးလာပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတက်ဖန်ဒူချာစ်နယူးယောက်ကုလသမဂ္ဂရင်းချုပ်ကကြာတာပြင်းတဲ့သတင်းစာရှင်းလင်းမှာပြောဆိုထားတာပါဒီနေ့စာမန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်းတုံ့နှံ့ညော်ရှိနေတယ်လို့ပြောဆိုခဲ့ပါတယ်မကြာသေးခင်သတင်းပတ်တွေကဆက်လို့တိုက်ပွဲတွေပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရာဆုံးခွာထွက်ပြေးနေကြပြီးစားရိတ်ခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုခဲ့တာပါကုလသမဂ္ဂနဲ့အကူအညီပေးရေးဖွဲ့စည်းတွေကစံနာမှုထောက်ပံ့နေပေးရဖို့အသင့်ရှိနေပေမဲ့တွာလာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ
်ရှေ့တင်မတ်ထင်မှာတရုတ်နိုင်ငံကနေအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရှိရဲ့အာရှန်တရုတ်ထိပ်သီးအစည်းအဝေးမှာမြန်မာနာတိုင်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကိုဖိတ်ကြားရင်းတရုတ်အထူးတန်တမန်ဆွမ်ကော်ရှန်ကကြိုးပမ်းခဲ့ပေမဲ့အာရှန်ဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အတိုင်းဝန်ကိုကိုပါပြီး Writers သတင်းမှာရေးပါတယ်။နိုဝင်ဘာ22ရက်မှာတရုတ်သမ္မတရှီဂျင်ဖင်ကိုရင်အင်ရှင်ဖြစ်ကမန်ကထလုပ်ကျင်းပမယ်ဒီထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကကန့်ကွက်ခဲ့ကြကြောင်းဒေတာရင်းမှာရှိတဲ့တန်တမန်တော်များများပြောဆိုချက်ကိုကိုကာပြီးရေးထားတာပါ။မြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးတိုင်းကမဟုတ်တဲ့ပုံကိုယ်တူဦးကသာဖိတ်ကြားရေးဆိုရဲအာဆီယံထိပ်သီးစည်းဝေးပေါ်တွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ဒီလိမ့်နိုင်ငံကလိုလားချောင်း အာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရအရာရှိတွေကိုကာပြီး Reuters သတင်းမှာဖော်ပြထားပါတယ
်။ဒါကစစ်ဆေးရနေဇက်ဒီတာမှာဖြည့်ဦးဖြစ်စင်မဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အင်းနီချင်းပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားမှုတွေရှိရကြောင်းသတင်းတွေထွက်လာတဲ့ကြေညာပေးနေမှာပြောလိုက်ကြပါ။နောက်ထပ်တည်ကျေထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘယ်လောက်ဆိုအနေနဲ့ရန်လူရဲ့လုံဆောင်မှုမျိုးတွေကိုချက်ချင်းရဖို့လဲ G7 ဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံကြားဥညီတွေရဲ့ပူးတွဲကြီးညာချက်မှာတောင်းဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်နိုင်ငံကဖွဲ့စည်းမှုကိုအကန့်အသတ်မရှိအမြဲတမ်းတောင်းဝန်ပြုဖို့လိုတဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ဘယ်လောက်ဆိုရင်မှဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုနိုင်ငံမှုတွေအတွက်ဥရောပသမဂ EU ကပိတ်ဆို့တံခတ်အရေးယူခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အရှိန်အဝိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လောက်သမားအလက်ဆန်ဒါလူကာရှန်ကိုကတွန်းပို့ခဲ့တာလို့လည်းဥရောပနိုင်ငံတွေကဆွဆဲထားဖြစ်ပါတယ်
ဖိုင်ဆာကုမ္ပဏီထုတ်အတိမတူရသေးတဲ့ COVID-19 ကုသရေးတောက်ဆေးအသစ်10%ကိုဒီနှစ်ကုန်လောက်ကနေ7%အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာပေးနေမှာကြေညာပါတယ်။အမေရိကန်အစားအစာနဲ့စီဝါစီမံခန့်ခွဲဌာန FDA နဲ့ကုသရေးကထိန်းချုပ်ရင်းနဲ့သာဝေး CDC ရုပ်စီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီကအကြေညာချက်ထုတ်ပြန်ပါတယ်။ဖိုင်ဆာကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက်အမေရိကန်အစိုးရကဒေါ်လာ 5.29 ဘီလီယံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန်းသပ်ရမှာ COVID-19 ရောဂါနဲ့ဆက်နေပြီးဆေးုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိရှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကိုမတ်ကုမ္ပဏီကထုတ်နိုင်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုတည်ဆုံးမှုရာဂိုင်းနှုန်း50အထိရှော့ချနိုင်ခဲ့ပါတယ
်။နောက်ကြနေမနေ့ကထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်မင်းနဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဇာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်။နေပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တယ်ဆိုတဲ့လွှတ်တော်အမဟောင်းဒေါ်ဆုစုလွင်ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့CWC လို့အတူကောက်ခေါ်တဲ့ NLD ဗဟိုအလုပ်ကော်မတီဥဆောင်အဖွဲ့ဝင်ဦးအောင်ကျင်းညွန့်ကပြောတာပါ Mr. ဆဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကျင်းညွန့်ကပြောပါတယ် VOA ရဲ့မင်းမြန်ချက်တွေပေါ်ဦးအောင်ကျင်းညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့ခေါင်းဆောင်တွေတွေ့တဲ့ပါနာဆိုပြီးတော့ဆဇာကာဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျာမဟုတ်ဘူးဆိုတော့ဆာဆာကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NGO ဟာပေါ့သူဒီဂျပန်ဆိုရောက်ကူစားပြပြီးလာတာလာတဲ့ပုံစံမျိုးလို့ဖြစ်ပါဘူးသူဖောင်ဒေးရှင်းနေလာတယ်အဲ့တော့သူအဲ့လိုပြောတယ်ဆိုတော့သိကြရတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ဟိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘဟုအလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေးကြည့်နေဆိုရင်ပါတီကိုကူစားကြည့်ပြီးတွေးကြည့်နေဆိုရင်ကျွန်တော် CWC နဲ့ချိန်ဆရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိဘူးလို့သူ့ရဲ့တွေးဆုံတယ်ဘယ်သူတွေနဲ့တွေးဆုံတယ်ဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေးဆုံတာမဟုတ်တဲ့ NLD ပါတီကိုကူစားကြည့်ပြီးတွေးဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးကြီးအဲ့ဒါမှမှန်ဘူးအဲ့တော့ဒါရောဗျာဟိုတက္ကရာခါကျတော့သူ့ရဲ့ပုံပုံကြီးအရာသူတူချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုဘောနော် leverage ကိုမြင့်ကျင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီပုံမှာပဲမူတည်မယ်တကယ်တော့ဟို NLD ပါတီကိုလက်ရှိတာဝန်ယူနေတဲ့ NLD ပါတီရဲ့အစုဖွဲ့ဟိုဟိုဒီ CWC ကိုပြည်ယုံဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD ပါတီနဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကြဘူးပေါ့နော်အဲ့တော့ဒီလိုတော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းဒါတော့သူတို့ကိုပုံကူကြီးကတွေ့ဆုံတဲ့အခြေအနေမှာပဲရှိမှာ။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရထားတာတော့မရှိဘူး။ ဟုတ်တယ်လက်ရှိအခြေအနေမြင်မှာကြတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ energy party နဲ့ပူးပေါင်းဆောင်ရွက်နေတဲ့ energy ရဲ့ဟိုဘောနော်ဆောင်ရွက်တည်မှာလေသူကပါဝင်ဆောင်ရွက်ဆောင်လို့ရှိဘူးလေနော်အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတာဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်မြတ်မှာကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်မြတ်မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပိုင်းမှာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟိုစီးစီးကနှစ်ယောက်ပဲရှိတယ်ကြာဥတင်ထိုးမှုမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စိတ်ကောင်းစီဘက်ကနေလုပ်နေတာကတခြားမိတွေကဘယ်လိုပဲလုပ်တော့ energy party ကိုအူအပြီးတိုင်ကဟိုဖြည့်စီချိန်မုံးမယ်ဆိုရဲလုပ်ငန်းရက်တည်းကအပြေးဆောင်စီဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတော့ဆံရကိစ္စရက်တည်းနဲ့ပါတီဆံရကိစ္စရက်တည်းကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့ဒီရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဘာလုပ်လိုက်တာလဲဆိုရင်အဲ့ဒီ CEC နှစ်ယောက်ကြီးတဲ့အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေနဲ့မှရှိတဲ့ကျွန်တော်အရင် CEC တယောက်ကြီးတဲ့ဒါနောက်ပြီးတော့ကျွန်တော်တို့ဟိုအနာမတင်းခင်မှာ2021 January လ30ရက်နေ့မှာကျွန်တော်စီအီစီဒီအကုံလုံးဒေါ်အောင်ဆန်းစုကြည်ပါဝင်အုပ်ထအပါဝင်စီအီစီအားလုံးသုံးကြီးရှိတဲ့အချိန်မျိုးမှာ standing committee ဆိုတာဖွဲ့ပြီးထားရရှိတယ်။အဲဒီ standing committee ရဲ့ကနေပြီးတော့အခုလုံခြုံရေးအရေးကျွန်တော်ပူးပေါင်းဆောင်ရွက်နေတဲ့လူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုကြတာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်စ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတောင်းစီအီစီကနေတောင်းပေးအပ်ထားပြီးသားဒီ steering committee နဲ့CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ Energy Party ကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါဆိုရင်ပါတီတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေနဲ့ရှိပါသေးတယ်နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ Energy ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့ VOA ကသတင်းရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြကြပါမယ်။မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကြားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်။အထူးသဖြင့်တော့ဖျားကြောင်းတွေမှာစစ်တပ်ကတပ်ဆွဲထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဥက္ကမောင်စိုးမင်းပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံမှာလက်နက်ကင်ပြစ်ပကတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တပ်ဆွဲတာ၊ဖျားကြောင်တွေကပစ္စည်းတွေကိုရိုက်ရှိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တည်ရဲတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုနဟခါဖန်တလန်တက်စစ်တောင်းတက်လာတဲ့အချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကစော်ကားတာပေါ့ဖျားเจ้าရအုံဆောင်တွေတချို့ဆိုရင်ဖျားเจ้าနဲ့မိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ဆွေးတယ်ဖျားเจ้าပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားเจ้าတက်နေနေရတယ်တက်ဆီး
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့များဘက်တွေမှာဖျားเจ้าသွားဝတ်ပြုတွေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနေ့ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝတ်ပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင့်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ပါတိုင်းနဲ့တပ်ဖွဲ့ပြီးတော့ကျွန်တော်တို့ကိုယ်ပိုင်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အဲ့လိုမျိုးဆူဝေးနိုင်တယ်ဘာလို့လဲ။ဒါကြောင့်မလို့မဆူဝေးနိုင်ဘူး။ဒါပေမဲ့အိမ်မှာတော့အတတ်မှန်ဆုံးကျွန်တော်တို့ပြင်ရဆိုတော့အတတ်မှန်ဆုံးကျွန်တော်တို့ဆူပြီးတော့ကြောက်ဆူဖို့နိုင်တယ်ဘာလို့လဲ။ဒါပေမဲ့ပိုင်ပွဲအဲ့လိုချိန်ကြီးဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးစော်တဲ့တောင်းတဲ့မှာလည်းကျွန်တော်တို့ရှင်းနေတယ်။အခက်အခဲတွေလည်းအများကြီးကြုံတွေ့ရတယ်။
ကြရပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝိပုစုတားမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေပစ်စည်းတာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီပုပ္ပုကိုယ်ခွင့်ချင်းမှလည်းကျွန်တော်အများကြီးဆုံးရှုံးနေ။နောက်ကျွန်တော်တို့ကအသိတော်ဟိုရှိကြတယ်လေ။
ျွန်တော်တို့ဒီစုပြီးတော့နေဆိုင်လို့လည်းမရတော့တလို့စုပြီးတော့ဖြန့်ရှိခိုးတာတွေဝူးပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော်
စစ်ကောင်စီကခရီးရန်ဘုရားကျောင်းတွေအပေါ်တိုက်ခိုက်တာပြီးလဲရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တူကပြောပါတယ
်တချို့ဘုရားကျောင်းတွေတက်တဲ့လူရှိမှလုပ်ဆိုအောင်အပေါ်ဟောင်းလောင်းတွေဖြစ်အောင်ဘုရားကျောင်းထဲမှာလာသူ့ပြီးမနေရအောင်ဆိုစိတ်ထောက်ခံရတာပေါ့နော်လက်နဲ့ရှိနေချူထားတာတော့ဥပမာကျွန်တော်တို့ဒီမော့စ်ညနေကတော့မှသာကျက်တဲ့ဘုရားကျောင်းဆိုလည်းအချိန်ရနေတာမှာလက်နဲ့ရှိနေချူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့ဟိုတက်တော့ဒီအဝမ်းနဲ့ပြန်ဆောင်းပါတယ်လို့ဆိုတော့ဒါတွေကပါတာဒီအောက်ကိုလည်းလှုပ်ရှင်နေတာဒီလှုပ်တဲ့အခါမှာတကယ်လေဒီပါတာရင်းမှာသူထောက်ခံရတယ်နောက်ပြီးတော့မှအဲ့မှာကျွန်တော်တို့ကဒီမှာလည်းပါတာဒီလိုသာသိရမလဲဆိုတာအနာဂတ်ရချင်းလေသူသိပြီးတော့ပါတာရသိပြီးတော့ပေါ့နော
်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာပါတာရေးဆိုင်ရာအဆောက်အဦပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရီးရန်ဘုရားကျောင်း22ခုထဲမှနေပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အတူဆိုးရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ပွဲမှာနိုင်ငံတကာဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာ။အခုဆရာတော်နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြည်သူနိုင်ငံပဲရစ်မြို့မှာချင်းမြင့်တဲ့ဒိုင်ယန်ဗွန်First and Buck Soup ရရှိသူတွေတဲ့မှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံကသတင်းတော့ Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Ryan von Fürstenberg DVF စုချင်းမြန်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွေတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမဝဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချင်းမြန်ခံရတာနဲ့ပတ်သက်ပြီးမဝဝေနုကတော့
You know and you only came to realize when you get this kind of award was like you did something right.
လူစုမျိုးချင်းမြန်ခံရတာကြောင့်စမလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အပြစ်မဲ့ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစီချင်းခံရတော့ဝမ်းသာဂုဏ်ယူချင်နေမိတယ်လို့အတိတ်တည်းရှိရလို့ခံစားရပါတယ
်။မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခွန်းနဲ့အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရပါဝင်လူခွင့်ရအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2012ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုချင်းမြန်ခံထားရပါတယ်။ဒီနေ့ DVS စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးချွန်စုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနှစ်အတွက် Inspiration Award စုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။This truly is unlike any award I've ever received.
ဒီစုကတခြားစမရဘူးတဲ့စုတွေနဲ့လုံးဝမတူပါဘူး။ဒီမှာအနေနဲ့ဘာပြောရမလဲမသိလောက်အောင်လို့ဖြစ်သွားပြီးတော့စက်သိန်းတွေလည်းချမိပါတယ
်။
ဇနီဖာနာကတည်းမိကွန်ပြောတဲ့တခြားလုံးဒီမှာရည်ရည်တော့ချမိပါတယ
်။ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြန်မာနေဦးဒေါ်လာကြီးနဲ့ပတ်သက်ပြီးတော့သတင်းတွေပေါ်ပြခဲ့တာဖြစ်ပါတယ်။ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သမားပဝန်ကြီးအရေးလှူရှားသူ Vanessa Nakati လည်းနိုင်ငံတကာစုချီးမြှင့်ခံခဲ့ရပါတယ
်။ Only action will reduce emissions which is why
ဒီလိုဆန်ချုပ်တွေကပဲကာဗွန်တန်ခွေထုတ်လုပ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ယာတီဥရဆိုင်ရာပြည်နာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်နဲ့မောင်းများစွာနဲ့ပတ်သက်ပြီးတော့စိတ်ဆက်ဆွေးနွေးပြောဆိုနေကြပြီးမှထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVS Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေးရှိတည်တတ်မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိုးရအကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါတယ
်။ Lifetime Leadership စုကတော့ Microsoft Company ပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လို့ရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့ COVID-19 ကာယရောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ
် You know COVID was not good for women I mean we lost about
COVID ကာယရောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူးကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထပ်ပြီးတော့အိမ်မှာနေနေရပါတယ်ပြီးတော့အာဖဂန်နစ္စတန်ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူးဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ
်ပြည်ထောင်စုပါရစ်မျိုးမာဘူဒူးလေးကကျင်းပခဲ့တဲ့ DVS ချင်းမြွယ်အခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါDVS သူကိုအရင်ကချင်းမြင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg အမေရိကန်သမ္မတကောဟောင်း Hillary Clinton နာမည်ကျော်အမေရိကန်ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့ဥပါရယ်2010ပြည့်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီစုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အယုမီခွင့်ရေးအတွက်ရှီလန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကဘာတော်ကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်အောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9,000ကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယရောဂါထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်။
ဇန်နဝါရီလကနေအော်တိုဂါလကုန်ထီဆယ်လအတွင်းထိုင်းနိုင်ငံနယ်စပ်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3,000ကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9,000ကျော်တိရှိနေပြီဆိုပြီးထိုင်းနိုင်ငံကယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားဖွဲ့ရဲ့မဲဆက်ရုံးတာဝန်နဲ့ဦးမိုးကျော်ကအခုလိုပြောပါတယ်
ဒီနိုမာလာတီအနီရနေ15ရက်ပေါ်ဒီ15ရက်အတွင်းပေါ့နှစ်ပတ်တွင်းမှာနှစ်ပတ်တွင်းမှာပဲဒီနိုင်ငံသားတွေဖုန်းနဲ့လူကြီးက9,000 142ဦးရှိရဲ့လို့အဲ့ပတ်တယ်ချင်းဆိုတော့ပါပါတယ်ဟာလာနှစ်ပတ်တွင်းမှာနိုမာလာတီအနီရနေ15ရက်အတွင်းမှာဖုန်းနဲ့ဒီနိုင်ငံသားတွေကလည်း9,000ကျော်ရှိတဲ့ထက်မှာဒီဘုံပုံနဲ့ဆိုလို့ရှိရင်သုံးဘုံလောက်ကမြန်မာနိုင်ငံသားအများကြီးတွဲလို့ရပါတယ်ကြာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကအိနီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်။အခုဆိုရင်ထိုင်းမြန်မာနေဆက်တွေဖြစ်တဲ့ရန်နောင်းကော့တောင်၊မဲဆောက်မြဝတီ၊မဲဆိုင်တာချီလိုက်တာမကဖျားသုံးသူစံခရပူရီပရာချုတ်ခေရီကန်မောထောင်နယ်စပ်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရပါပြည်နယ်ဆယ်ခုကိုလုံခြုံရေးတိုက်တက်စွာခြားထားရပါတယ်။ဒါပေမဲ့လည်းအလုံးကန်ခြားပြဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရောင်းနေချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တွေနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်။
ဒီဇက်ဒီချောက်ကနေပြီးတော့ကိုယ်ကနေများတယ်များလို့အားကြီးတဲ့အခါကျတော့သူတို့ဖန်ဆီးပြီးတော့ထိမ့်သိမ်းထားတဲ့အခြေအနေတွေဟာထိမ့်သိမ်းစကန်တွေမှာဆိုလူတွေပြည့်ကျနေတယ်ဆိုပြီးတော့ထိုင်းတာဝန်ရှိတဲ့လူတွေဒေသတာဝန်ရှိတဲ့ထိုင်းနိုင်ငံတာဝန်ရှိတဲ့ဒီအလားပိုင်းအတိုင်းဝန်အနေနဲ့သူပြောထားတာရှိပါတယ်ကိုယ်ကလာတဲ့လူတွေရှိတယ်ဆိုရင်သူကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာရလမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်တော်ကြောင်ပြီးတော့ပြရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလုံဆောင်နေရတယ်လို့သူကပြောလာပါတယ
်။ရေကက်ချက်တော်ပြီးနေ့စဉ်ယာနဲ့ချီဝင်ရောက်နေတာမို့တိုင်းဆိုရကဒီပြဿနာကိုပိုင်ပယ်ဖို့အတွက်အခက်အခဲတွေ့နေကုန်ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလုပ်ကအခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသပ်တဲ့မနေ့ရှိနေပါလေရှင
်။မအင်းမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာပဲမြန်မာရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုလိုင်းမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။ရခိုင်ပြည်သူတွေရခိုင်နှုန်းအပြည့်အစုံအပြည့်အစုံဒီရခိုင်ကတော့အေအေကတရားစီရင်ရေးရအုပ်ချုပ်ရေး